အမေရိကန်သမ္မတဘရက်အိုဘားမားဟာအမေရိကန်ပြည်သူတွေကိုသမ္မတတယောက်အနေနဲ့နောက်ဆုံးနှုတ်ဆက်မိန့်ခွန်းအဖြစ်အနာဂတ်ကိုမျှော်မှန်းပြီးပြောကြားမှာဖြစ်တယ်လို့သမ္မတအင်ဗျူရောကပြောဆိုလိုက်ပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာသမ္မတသက်တမ်း၈နှစ်အတွင်းအအောင်မြင်မြင်ဆောင်ရွက်ခဲ့တာတွေကိုပြောဆိုသွားမှာဖြစ်ပါတယ်။ကိုယ့်ရဲ့ဒီမိုကရေစီအခွင့်အရေးတွေအတွက်ရုန်းကန်စ조사ဖို့မိန့်ခွန်းထဲမှာတိုက်တွန်းပြောဆိုဖို့ရည်ရထားကြောင်းလဲအင်ဗျူရောအကြီးတန်းအကြံပေးအရာရှိဗလာရီဂျာရက်စ်ကတင်းလာနေမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မိန်ကုန်းကိုတော့သမ္မတအိုဘားမားကြီးပြင်းရာရှီကာဂိုမြို့က Lakefront Convention Center မှာအင်္ဂါနေ့ည9နာရီချိန်မှာပြောကြားမှာဖြစ်ပါတယ်။နှုတ်ဆက်မိန်ကုန်းဟာသမ္မတသက်တမ်းအတွင်းပြင်းမြ63မိနစ်လောက်ကြာတဲ့နိုင်ငံတော်အခြေပြမိန်ကုန်းလောက်တော့ကြာမှာမဟုတ်ဘူးလို့လည်းအင်ဗျူရောပြောခွင့်ရဂျန်ဆာကီကပြောဆိုပါတယ်။နှုတ်ဆက်မိန်ကုန်းရေးသားရာမှာသမ္မတအိုဘားမားကိုယ်တိုင်အကြီးအကျယ်ပါဝင်ပြုစုနေပြီးမိန်ကုန်းပြောစဉ်ပေါ်မှာမတက်ခင်အထိအချောသက်ပြင်ဆင်ကောင်းပြင်ဆင်နိုင်တယ်လို့လည်းသမ္မတရဲ့လက်ထောက်အရာရှိတွေကပြောပါတယ်။မိန်ကုန်းပြောမဲ့ရှီကာဂိုမြို့ကိုသွားမဲ့ခီးစဉ်ဟာသမ္မတအိုဘားမားအတွက်သမ္မတသက်တမ်းအတွင်းဝါရှင်တန်မြို့တော်ပြင်ပကို Air Force 1သမ္မတလေယာဉ်နဲ့သွားရောက်မဲ့နောက်ဆုံးခီးစဉ်လည်းဖြစ်ပါတယ်။ရွေးကောက်ခံသမ္မတ Donald Trump ကတော့ January 20ရက်နေ့မှာကျန်းသက်စာကျင်းဆိုပြီး45ဦးမြောက်အမေရိကန်သမ္မတဖြစ်တာဝန်ယူမှာဖြစ်ပါတယ်။